ခြေတင်ဖြစ်နေရတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေအရှိန်မြင့်လှုပ်ဆောင်လာနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးကောက်ပွဲကော်မရှင်ကတတိပေးထားပေမဲ့အစီအစဉ်အတိုင်းဆက်လုပ်မှာဖြစ်တဲ့အကြောင်း NLD ပါတီကတုံ့ပြန်ပါတယ်စစ်တပ်ကိုထိပါတဲ့အသုံးနှုန်းတွေပါဝင်နေတယ်လို့ NLD ပါတီကိုတတိပေးထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့လိုအပ်ရင်ဆက်လက်အရေးယူဖို့စဉ်းစားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါအသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ကဲ့ပါပြီးခဲ့တဲ့သတင်းပတ်တွေကရန်ကုန်မန္တလေးမြို့ကြီးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီး88မျိုးဆက်ကျောင်းသားတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုဟောပြောပွဲတွေအတွင်တက်မတော်သားကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးပြောဆိုချက်တွေဟာအခြေခံဥပဒေကခွင့်ပြုထားတဲ့ဘောင်ကိုကျော်လွန်ရာရောက်နေတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ကတတိပေးခဲ့တာဖြစ်ပါတယ်နိုင်ငံရေးပါတီတခုကိုကိုစားပြုတဲ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့မိမိကိုယ်တိုင်ဂရုသစ္စာပြုထားတာတွေကိုလေးစားလိုက်နာဖို့အတွက်သတိပေးခဲ့ရတာဖြစ်တယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးဒုတိယညွှန်ကြားရေးမှူးဦးလာမောင်ချိုကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထင်ကတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဟောပြောမှုတွေဟာအခြေခံဥပဒေဘောင်အတွင်းကသာဖြစ်တာကြောင့်နောက်ထပ်လည်းလှုပ်ရှားမှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ
်ဒေါ်အောင်ဆန်းစုကြည်ပြောတဲ့ဟာတွဲချုပ်ကိုအခြေခံဥပဒေကိုလွန်နယ်လို့မယူဆဘူးအဲ့လိုဆိုအခြေခံဥပဒေကလည်းတတ်မှတ်ထားတဲ့ဘောင်လေးကလည်းပြောတယ်လို့ယူဆတယ်။ဘယ်လိုဖြစ်လာဥပဒေနဲ့ပတ်သက်ပြီးတော့ဒီလိုလည်းဆော်တယ်အဲ့ဒီလိုတဲမှာလည်းတတ်မှတ်တော်ကြီးလည်းပါလာပဲ။အဲ့တတ်မှတ်တော်ကြီးပါလို့ဆိုဆိုတဲ့ကိစ္စကဘာမှဘယ်လိုအခြေခံနဲ့ဥပဒေနဲ့အမြဲလုံးဝစီစဉ်နေလို့အရင်တည်းကဆက်လုပ်မှာပဲ။လက်ရှိအစားဒီနိုင်ငံလုံးမှာလက်မှတ်ထိုးပွဲတွေကျင်းပဖို့အတွက်စတင်ပြုတ်တော့မယ်။နောက်ပြီးတော့မှ88မြေတဲ့တင်နဲ့ကျွန်တော် NLD ကပထမနှစ်မြေပြီးရခါမှနောက်တိုင်းနဲ့ပြည်နဲ့မြေကြီးကိုဦးစားပေးပြီးတော့ပါမယ်ပြီးတော့မှချင်းရရင်ရတယ်လို့မြေကြီးမြေတွေဒီမှာဟောပြောပွဲလုပ်မယ်သလုံးဆောင်ပွဲလုပ်မယ်လက်မထိုးပွဲလုပ်မယ်ဒါတွေကဘယ်လိုမျိုးမှရပ်တန့်တော့ကြောင်းမရှိပါဘူ
းရွေးကောက်ပွဲကော်မရှင်ဘက်ကနိုင်ငံတော်သမ္မတရုံးပြည်ထောင်စုအစိုးရအဖွဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ပြည်ထောင်စုလွှတ်တော်တရားလွှတ်တော်ချုပ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအပါအဝင်တိုင်းဒေသကြီးတွေကနိုင်ငံရေးပါတီအားလုံးကိုပါ NLD ကိုပေးပို့တဲ့အကြောင်းကြားစာကိုဖြန့်ဝေထားတာပါရွေးကောက်ပွဲကော်မရှင်ရုံးဒုတိယညွှန်ကြားရေးမှူးဦးလာမောင်ချိုကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပေးပို့ထားတဲ့တရားဝင်အကြောင်းကြားစာကို NLD ဘက်ကတစုံတရာမတုံ့ပြန်လာသေးတယ်လို့နောက်ထပ်လှုပ်ရှားမှုတွေမှာတည်ဆဲဥပဒေကိုချိုးဖောက်တာတွေတွေ့ရရင်အရေးယူဖို့စဉ်းစားသွားမှာဖြစ်တယ်လို့ပြောပါတယ်
ကျွန်တော်နိုင်ငံရေးပါတီဟောင်းနေဥပဒေပုံမှန်6ရှိတယ်နော်ပုံမှန်6တော့မှာဘာတွေဘာတွေကိုလိုက်နာဆောင်ထည့်ရမယ်ဆိုတာရှိပါတယ်ခင်ဗျာနော်နိုင်ငံရေးပါတီများမှတ်ပုံတွေဥပဒေပုံမှန်24ကကြီးမှာပေါ့နော်ထိုးထားပါတယ်ပါတီတစ်ခုစီဒီဥပဒေနည်းဥပဒေများလုံထုံးလုံနည်းများအမိန့်ကြော်ညာစာအမိန့်ညွှန်ကြားချက်များပါပြဋ္ဌာန်းချက်၁ရက်သို့မဟုတ်တည်ဆဲဥပဒေပါပြဋ္ဌာန်းချက်၁ရက်ကိုလိုက်နာခြင်းမရှိကြောင်းကော်မရှင်ကတွေးရှိရင်ကော်မရှင်ဒီထိုးပါတီအားလိုအပ်သည်များလိုက်နာဆောင်ရအချိန်ကာလသတ်မှတ်၍လို့ဒီမှာလိုက်နာဆောင်ဖို့ညွှန်ကြားနိုင်ပါလ
ေ။ NND ပါတီကတော့လွှတ်တော်မှာစစ်တပ်က25ရာခိုင်နှုန်းနေရာယူထားတဲ့ကိစ္စအပါအဝင်အဓိကပြင်ဆင်ဖို့လိုအပ်ချက်တွေကို၈နှစ်ရွေးကောက်ပွဲမတိုင်ခင်ပြင်ဆင်နိုင်ဖို့ရည်ရွယ်ချက်နဲ့လှုပ်ရှားမှုတွေလှုပ်ဆောင်နေတာပါ။ဒါပေမဲ့လည်းကော်မရှင်ဘက်ကတုံ့ပြန်မှုတွေဟာဓာတ်ဖြတ်ရွေးကောက်ပွဲတွေအပါအဝင်2015ရွေးကောက်ပွဲနီးကပ်လာတဲ့အချိန်ကန့်သက်ထိန်းချုပ်ဖို့ကြိုးပမ်းမှုအဖြစ်နဲ့လည်း NND ကမြင်ပါတယ်
။အခုကော်မရှင်ကကန့်သက်မှုတွေစပြီးလုပ်တဲ့ဥစ္စာကကျွန်တော်တို့ NND ကိုဒါကြောင့်ဆန္ဒရုပ်ကဘယ်မတိုင်ခင်ကြက်နာရှာဖို့အတွက်ခြေလမ်းနေလို့ကျွန်တော်ယူဆတယ်။နောက်တစ်ခုကျွန်တော်နှိုင်းရမယ်ဆိုလို့ရှိရင်တော့ခြေဒီကောင်းကိုတောက်ရှာတယ်။မရှိအောင်အရှိဖြဲရှာတယ်။အဲ့တော့ကော်မရှင်ရဲ့လိုရည်တွေကကြားနေပြီးတော့မှ Fair Fair Election လုပ်ဖို့တက်ကိုပါတီတွေအထူးသဖြင့် NLD ပါတီကိုပုံကိုဇွဲနဲ့နှုတ်ကဖို့ကြိုးစားရတော့ယူဆတယ်။နောက်တစ်ချက်ဒီနေ့တော့ငါကော်မရှင်ဥက္ကဋ္ဌဦးတီကရန်ကုန်ကရန်ကုန်မှာပါတီကောင်းဆောင်တွေစုပြီးတော့ပြောသွားတဲ့ကိစ္စတွေမှာဘာပါလဲဆိုတော့သူဟာတမန်တော်ဦးသိန်းစိန်နဲ့တက္ကသိုလ်ပတ်စံတစ်ခုရဲ့ကြောက်ချင်ရတာအမှန်တရားရင်းနေတယ်လောက်ရကိလာရှိရင်သူနဲ့တာဝန်ပြုတ်တယ်ဆိုတဲ့စကားတစ်ခုပါလာတယ်ဆိုတော့အခုဦးတီလုံနေတာတွေကတမန်တော်ဦးသိန်းစိန်ရဲ့ဆန္ဒတွေကိုအကောင့်ထဲပို့ဖို့လုပ်နေတာလားလို့
စီဆိုရလက်ထက်မှာရေးဆွဲပြီးတော့အငင်းပွားစရာအခြေအနေအောက်မှာအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတော့မြန်မာနိုင်ငံရဲ့အတိုင်းဝိုင်းမှာသာမကနိုင်ငံတကာကတိုက်တွန်းမှုတွေလည်းထွက်ပေါ်နေတာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကလည်းစစ်မှန်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးတွေပေါ်ပေါက်ဖို့ဆိုရင်အခြေခံဥပဒေကိုမပြေမဖြစ်ပြင်ဖို့လိုတဲ့အကြောင်းပြီးခဲ့တဲ့တစ်ပတ်ထဲမှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာဖြစ်ပါတယ်ရှင်